ထောက်တဲ့6နှစ်6မှတ်ခံထားရတဲ့ကချင်းနှစ်ချင်းခရစ်ယာန်ဖွဲ့ချုပ်KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆောင်အမှုတွေအတွက်ပြင်ဆင်ချက်အယူခံရှောက်လဲချက်ကိုပြီးခဲ့တဲ့ဇူလိုင်လတည်းကကချင်းပြည်နယ်တရားလွှတ်တော်ကိုတင်ထားပေမဲ့ဘာမှအကြောင်းမပြန်သေးသလိုအခုချိန်ထိသူရှိနေတဲ့ရောမိသားစုနဲ့ပါတွေ့ခွင့်မရတဲ့အတွက်စိတ်ပူနေကြရတယ်လို့မိသားစုဝင်တွေကပြောပါတယ်ဒီသတင်းရှ ဒီအတွက်ကလမ်ဆမ်ဆောင်ကိုစစ်ကောင်စီကမတရားအသင်ဆက်သွဲမှုဥပဒေပုံမှာ19ရက်မြင်းဆောင်တဲ့အတွက်ထောင်ဒဏ်2နှစ်တပ်မတော်ကိုအကြီးအကျယ်ပြန်အောင်တွေးထုတ်လုပ်ဆောင်မှု905ကာကြီးအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြာခံဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကချမှတ်ခဲ့တာပါ ဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ပလက်ခံခဲ့ရတဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လထဲမှာသူ့ပေါ်ဆွဆွဲထားတဲ့ပုံမှန်တွေဟာကျူးလွန်မှုမရှိခဲ့တဲ့အတွက်ချမှတ်ထားတဲ့ပြည်တံကိုပြင်ဆင်ပေးဖို့ပြည်နယ်တရားလွှတ်တော်ကိုအယူခံရှောက်လဲချက်တင်ခဲ့ပေမဲ့အခုထိဘာမှမတိရသေးဘူးလို့သူရှိနေဖြစ်သူကဗီဒီယိုကိုအခုလိုပြောပြပါဗျာ။အော်ဟိုပ
တော့ကြတော့ပဲမတွေ့တော့လေနော
်ဟုတ်ကဲ့
အဲ့ဒီဟိုကဒါမှုပြီးတဲ့နောက်ပိုင်းကြတော့ပြန်မတွေ့တော့ဒီမှာကြတော့ဒီဥပဒေဆိုင်ရာနဲ့ပတ်သက်ပြီးတရားရုံးကိုအယူခံတယ်ပါလာတယ်ပြန်ပြီးပြင်ဆင်မှုတင်ထားတယ်ပြင်ဆင်မှုကကြတော့ဟိုကဝမိန်တော့မချဘူးဒါတော့ကြာပြီဟုတ်ကဲ့ဒီနေ့ကိုတင်ထားတာကြာပြီတော်တော်ကြာပြီဟုတ်မိန်မချသေးတာပဲရှိတယ်ဟုတ်
ဒေါက်တာကလတ်ဆမ်ဆန်ကို2022ခုနှစ်ဇန်နဝါရီလကလိုင်စာမြို့ကိုတွားရောက်ပြီး KIO KIA ဥက္ကဋ္ဌဘိုးချုပ်ကြီးအင်ဘာလာနဲ့ဒုဘိုးချုပ်ကြီးဂွမ်မော်တို့အပါအဝင်တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်မတရားအတင်အဥပဒေ18မြေဆောင်တင်တဲ့တရားစွဲခဲ့တာပါ905ကကြီးအတွက်ကတော့လူငယ်တွေအတွက်ဟောပြောပွဲတစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်နိုင်ငံတော်အကြီးအကျယ်ပြည့်စုံတဲ့စကားလုံးတွေပါဝင်တဲ့ဆိုပြီးစွဲချက်တင်ထားတာဖြစ်ပါတယ်နောက်တို့အနေနဲ့လိုင်စာမြို့မှာ NUG ယာယီသမရာဒူဝါလက်ရှိလာတယံဇာတာနဲ့တဘာဝပါဝင်စဉ်ထိမ့်သိမ်းရေးဝန်ကြီးဒေါက်တာတူးခေါင်နဲ့ပညာရေးဒုဝန်ကြီးဂျာထွန်ဘဲတို့၃ယောက်ကိုတွားတွေ့ရဆိုတဲ့အချက်နဲ့အကြမ်းဖက်ဥပဒေပုံမှန်52ကားကြီးနဲ့ထပ်မံတရားစွဲဆိုခဲ့တာပါပြည်သားစုဝင်တူကတော့ဆွဆွဲထားတဲ့ပုံမှန်တွေကိုသူကျူးလွန်ခဲ့တာမရှိသလိုဂျာမာရေးမကောင်းသူမျိုးအမြန်ဆုံးလွတ်ပေးနိုင်ဖို့အထူးမျှော်လင့်နေတယ်လို့ခုလိုပြောပြပါတယ
်မတွေ့ရဘူးရှင်အစ်မကတော့လွတ်စီချင်တာပေါ့တော့အဲ့ဒီလုပ်တဲ့ဝင်တယ်မဟုတ်နိုင်ငံရေးပါတီဝင်မဟုတ်နော်ဟုတ်ကဲ့သူကတော့လို့ဓမ္မကုတော်ဆောင်ဆိုတော့လို့အဲခုလိုဖန်ဆီးထားတာတော့လို့ပြန်လွတ်တင့်ပြီလို့နော်
ဒေါက်တာကလတ်ဆန်ဆာဟာမွေးရပါအဆုတ်ရောင်ယောဂခံစားနေရသူဖြစ်တဲ့အပြင်နှလုံးနဲ့သွေးတိုးယောဂရှိပြီးတော့ကိုဗစ်ပါအကူးဆက်ခံရပြီးနောက်လေးပြေရောက်ယောဂခံစားခဲ့ရပြီးမကြာခဏဆိုသလိုရင်ကျက်တတ်တယ်လို့မိသားစုဝင်တွေကပြောပါတယ်လက်ရှိသူ့ကျန်းမာရေးအခြေအနေကိုသိရဖို့မိသားစုအနေနဲ့တွေးခွင့်ရခြင်းပေမဲ့ဖမ်းသွားစိန်ကစလို့အခုချိန်ထိတွေးခွင့်မရသေးဘူးလို့လည်းမိသားစုဝင်တွေကဗီဒီယိုမြန်မာပိုင်းကိုပြောပါတယ်2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မနက်ကမန္တလေးအပြည်ပြည်ဆိုင်ရာလေးစိတ်ကနေထိုင်းနိုင်ငံကိုဆေးကုဖို့အတွက်ဒေါက်တာကလမ်ဆမ်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးပုံမှန်တွေတက်ပြီးတော့တရားစွဲဆိုထောင်ချခဲ့တာအခုဆိုရင်၈လကျော်ပြီဖြစ်ပါတယ်ဖမ်းဆီးချိန်ကစလို့မိသားစုနဲ့ရောကချင်နစ်ချင်းခရီးရအဖွဲ့ချုပ် KBC အဖွဲ့တွေနဲ့ပါတွေ့ခွင့်မရခဲ့ပါဘူးတရားဝင်တွေ့ခွင့်ရဖို့အကြိမ်ကြိမ်စတင်ထားပေမဲ့အကြောင်းမပြန်သေးဘူးလို့ KBC တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဖိတ်ဆုံခွင့်ကိစ္စလည်းဘာမှတော့မကြောင်းဘာမှတော့အကြောင်းပြန်နိုင်မှာမရှိဘူး။ကျွန်တော်တို့ကတော့ဘာမှတော့တူတော့မကြောင်းဘူးခင်ဗျ။ဟုတ်တယ်ဟုတ်တယ်ဘာမှတော့ပြန်ပေးတာတော့မရှိဘူး။အာကျွန်တော်တို့ကတော့ယူခံတင်ထားတဲ့သဘောရှိတဲ့ပြည်နယ်အဆင့်ပေါ့နော်။ဟိုအဲ့ဒါလည်းဘာမှအကြောင်းမပြန်ဘူး။ဆိုတော့ကျွန်တော်တို့ကလည်းစိုးရိမ်တော့ဗောနော်ဟိုအချိန်ကလည်းဒီဂရီကလည်းချလိုက်တော့ဂျာလာနဲ့ကျမကြီးမကောင်းပါနဲ့စိုးရိမ်တယ်အဲ့လိုမျိုးတော့ရှိတယ
် KBC ရဲ့အထွေထွေအတွင်းရမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဆရာတော်ကိုအမြန်ဆုံးပြန်လွတ်ပေးဖို့စစ်ကောင်စီဥက္ကဋ္ဌစီစာတင်တောင်းဆိုထားပေမဲ့ ဒါဆိုနေရအကြောင်းပြန်တာမရှိပါဘူးလို့လဲ KBC ကပြောပါတယ်။ဒေါက်တာခလမ်ဆမ်ဆောဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်အကူအညီကယ်ဆယ်ရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။